တနင်္ဂနွေတုန်းကကျင်းပခဲ့တဲ့ထိုင်းရွေးကောက်ပွဲကတရားဝင်မဲရက်လက်တီထွက်မလာသေးပါဘူး။ဒါပေမဲ့စစ်တပ်ထောက်ခံတဲ့ Plan Patriotic Party ကလူထောက်ခံမဲ့အများဆုံးရထားပြီးတော့စစ်အစိုးရကိုဆန့်ကျင်တဲ့ဖွေးထိုင်းပါတီကတော့အမတ်နေရာအများစုကိုရထားပါတယ်။ဒါပေမဲ့ဒီပါတီနေရာစလုံးကတော့ဒီရက်လက်တီနဲ့အစိုးရတစ်ဖွဲ့စည်းနိုင်တယ်လို့ပြောနေကြပါတယ်။ညွန်ပေါင်းအစိုးရတစ်ကိုဖွဲ့နိုင်ရေးတခြားပါတီတွေလည်းကြည့်နိုင်နေကြပါလေဒီကြောင့်မတ်တငီထိုက်ပြောပြပါလိမ့်မယ
်ဆရာနာတင်ပြီး9နှစ်အတွင်းပထမဆုံးချင်းပါတဲ့ထိုင်းရွေးကောက်ပွဲမှာတော့ဖွေထိုင်းပါတီကအလွတ်တော်နေရအများစုနဲ့ဦးဆောင်နေပြီးစစ်တပ်ရဲ့ PPRP Pracharat ပါတီကဒုတိယနေရာမှာလိုက်နေပါတယ်အောက်လွတ်တော်အမှတ်နေရ900တဲက350ရဲ့ရလတ်တွေကိုရွေးကောက်ပွဲကော်မရှင်ကတင်းနှင်းလာနေမှာကနဦးထုတ်ပြန်လာမှာတော့ဖွေထိုင်းပါတီက138နေရာနဲ့အများဆုံးရထားပြီးစစ်တပ်ရဲ့ PPRP ပါတီက69နေရာနဲ့ဒုတိယလိုက်ပါတယ်။မဲအလုံးရဲ့90ရာခိုင်နှုန်းကျော်ရေးထွက်မှုအရ PPRP ပါတီကလူလူထောက်ခံမှု9,600သိန်းရရှိထားတယ်လို့ရွေးကောက်ပွဲကော်မရှင်ကပြောပါတယ်။ဒီပမာဏဟာဆိုရင်ဖွေထိုင်းပါတီထက်မဲဆန္ဒရှင် 9 သိန်းလောက်ရဲ့ထောက်ခံမဲပိုရထားတာဖြစ်ပါတယ်။လက်ရှိဝန်ကြီးချုပ်ဖရာယုတ်ချန်ဦးချာကတော့ညွန်ပေါင်းဆိုရဖွဲ့စည်းရေးမှာသူဝင်မပါဘူးလို့အင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်
။ဘယ်ကပြန်ว่าကပ်ဆယ်လည်းကပ်ผมยังไม่ได้มีส่วนเกี่ยวข้องในเรื่องการ
ဆိုရဖွဲ့ရဲ့လုပ်ငန်းစဉ်မှာကျွန်တော်ပါဝင်ပတ်သက်မှာမဟုတ်ဘူးဆိုတော့ဒီပေးချင်ပါတယ်နိုင်ငံရေးသမားတွေရဲ့သဘောပါပဲအခြေခံဥပဒေအရတရားဝင်ဆိုရတဲ့ထွက်ပေါ်လာတဲ့အချိန်ထိကျွန်တော်အနေနဲ့ဝင်ကြီးချုပ်နောက်တည်ငြိမ်ရေးချမ်းရေးကောင်စီရဲ့အကြီးအကဲအနေနဲ့ရောအစွမ်းကုန်ဆက်ပြီးတော့ဆောင်ရွက်သွားမှာပါ
ရွေးကောက်ခံလွှတ်တော်အမတ်နေရာ150ရဲ့ရလတ်တွေကထွက်မလာသေးပါဘူးအခုထုတ်ပြန်ပြီးတဲ့လောက်ဆိုရင်တော့ Bon Chai Thai Party Democrat Party နဲ့ Future Forward Party တို့ကတော့အမတ်နေရာ30ခါနေ39နေရာလောက်စီရရှိထားပါတယ်ပြပမှာ73နှစ်ကြာထွက်ပြေးတိဆောင်နေရသူဝင်းကြီးကျော်ဟောင်းတသင်းရှင်နဝတ်ကိုတစ္ဆာခနဲ့ဖွေထိုင်းပါတီကတော့ညွန်ပေါင်းဆိုရဖွင့်နိုင်ရဲ့အတွက်တခြားပါတီတွေနဲ့ဆက်ပြီးတော့ညှိနေပါပြီဖွေထိုင်းပါတီရဲ့အတွင်းမှုချုပ်ဖွန်တန်ဝီချာရာချိုင်းကအခုလိုပြောပါတယ
်ผมเชื่อว่าวันนี้รัฐบาลยังไม่สามารถได้เสียง200
ซื้อยาอนิเนี่ยซื้อยาที่ဖွင့်နိုင်ဖို့အမှတ်နေရာ250တနေရာမရနိုင်သေးပါဘူးရွေးကောက်ခံလွတ်တော်အမတ်တီရဲ့အများစုဖြစ်တဲ့အမတ်300ကျော်ကိုအပြောင်းလဲလိုချင်တဲ့ပြည်သူတွေကရွေးချယ်ထားတာလို့ကျွန်တော်ယုံကြည်ပါတယ်။အစိုးရတည်ဖွဲ့စည်းရေးလုပ်ငန်းစဉ်အဖြစ်ကျွန်တော်တို့အနေနဲ့မဟာမိတ်ပါတီတွေနဲ့ဆက်ပြီးဆောင်ရွက်မှာပါ
။အခုချင်းပါတာကလွတ်တော်ရွေးကောက်ပွဲဖြစ်ပြီးလွတ်တော်အမတ်တွေရဲ့ထောက်ခံမှုနဲ့ဝန်ကြီးချုပ်တစ်ကိုပြန်ပြီးတော့ရွေးကောက်ရမှာဖြစ်ပါတယ်။ရွေးကောက်ပွဲကော်မရှင်ရဲ့အတွင်းရေးမှူးချုပ်ဂျဝမ်ပစ်ဖွန်မားကတော့တရားဝင်ရလတ်ကြီးညာမှာအတည်ဖြစ်မယ်လို့ပြောပါတယ်။
สําหรับการรายงานผลอย่างไม่เป็นทางการนะครับอาจจะ
เปปาริกาหลุดต่ออำนาจเนี่ยอำนาจสุยาราเลยสร้าโกติชิทาวิဖြစ်ပါတယ်ဒါပေမဲ့နောက်တစ်ဆင့်ကတော့တရားဝင်မဲရက်လက်တွေကိုကျင်ညာဖို့ပါရွေးကောက်ပွဲကော်မရှင်အနေနဲ့2019ခုနှစ်မေလ9ရက်နေ့မှာတရားဝင်ရက်လက်တွေကိုကျင်ညာမှာဖြစ်ပါတယ
်ထိုင်းနိုင်ငံရဲ့လူငယ်တွေဥဆောင်တဲ့ပါတီတဲ့ Future Forward ကတော့ရွေးကောက်ပွဲမှာဖွေထိုင်းပါတီကအမတ်နေရာအများစုအနိုင်ရလာကြောင်းသူတို့ကညွန်ပေါင်းအစိုးရဖွဲ့ဖို့အူဆုံးအခွင့်အရေးရှိတယ်လို့ပြောပါတယ်။နောက်အခုရွေးကောက်ပွဲကထိုင်းပြည်သူတွေချာမှာကွဲပြားမှုတွေထွက်ပေါ်လာတယ်လို့လည်းပါတီခေါင်းဆောင်တနတ်သွန်းဂျာဂရွန်ဂရုန်းခက်ကပြောပါတယ်
။ My observation to this election is this. Number 1, the old division.
ရွေးကောက်ပွဲပေါ်ကျွန်တော်ရဲ့သုံးသပ်ချက်ကတော့နံပါတ်1အနေနဲ့အရင်ကလိုရှက်နေနဲ့ရှက်ဝါကွဲပြားမှုကိုအခုရွေးကောက်ပွဲမှာမတွေ့ရပါဘူး။ဒီရွေးကောက်ပွဲမှာဘာတွေဖြစ်ခဲ့တယ်လဲဆိုတာရှင်းမပြတတ်ပါဘူးစစ်ဆိုးရကိုထောက်ခံသူနဲ့စစ်ဆိုးရကိုစန့်ကျင်သူတွေကြားကွဲပြားသွားတာကတော့အစ်စ်ဖြစ်ထုံမှုလို့ကျွန်တော်ထင်ပါတယ
်ထိုင်းရွေးကောက်ပွဲရဲ့မတိကျတဲ့ရလတ်တွေကြောင့်ရွေးကောက်ပွဲရဲ့ခိုင်မာမှုအပေါ်မှာထိခိုက်စေတယ်လို့လဲလွတ်လပ်တဲ့ရွေးကောက်ပွဲများဆိုင်ရာအာရှကွန်ရဲ့ ANFREL ရဲ့အင်္ဂါနေ့ထုတ်ပြန်ချက်မှာလဲဖော်ပြထားပါတယ်ရှင်